American ပြည်ထောင်စု CBS ရုပ်သံသတင်းဌာနကအပတ်စဉ်ထုတ်လွှင့်နေတဲ့မိနစ်60အစီအစဉ်ကနေမြန်မာနိုင်ငံမှာမျက်စိအတွင်းတိမ်ကြောက်မျက်စိကွဲနေသူတွေကိုတွားရောက်ပြီးအခမဲ့ခွဲစိတ်ကုသပေးတဲ့မျက်စိအထူးကူဆရာဝန်ကြီးနှစ်ဦးအကြောင်းကိုတနင်္ဂနွေနေ့ကထုတ်လွှင့်ပြသခဲ့ပါတယ်။နီပေါ်မျက်စိအထူးကူဆရာဝန်ကြီးဒေါက်တာဆန်ဒက်ရူဝစ်နဲ့အတူ American မျက်စိအထူးကူဆရာဝန်ကြီးဒေါက်တာဂျက်ဖရီတာဘင်တို့နှစ်ဦးဟာမျက်စိအတွင်းတိမ်အဖြစ်အများဆုံးရှမ်းပြည်တောင်ကြီးမြို့မှာ၄ရက်အတွင်းတိမ်ဖြစ်နေသူလူနာပေါင်း903ဦးကိုမျက်စိပြန်မြင်လာအောင်ခွဲစိတ်ကုသပေးနိုင်ကြောင်းရိုက်ကူးတင်ပြထားပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံအမျိုးသားမျက်စိအထူးကုဌာနကတဆင့်မြန်မာနိုင်ငံကဆရာဝန်တွေကိုသင်တန်းပေးရင်းမျက်စိကွဲနေသူတွေကိုခွဲစိတ်ကုသပေးခဲ့ပုံကိုဒေါက်တာဂျက်ဖရီတာဘင်ကအခုလို VOA ကိုပြောပြပါတယ်။
Myanmar is one of the highest rates of cataract blindness in Asia. And the doctors in Myanmar are very good, but they've all been trained externally. So we began thinking about developing
a training program. မျက်စိကွယ်တဲ့နှုန်းအများဆုံးနိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာဝန်တွေကတိတ်တော်ကြပေမဲ့သူတို့ကပြပမှာဒီပညာကိုလေ့လာခွင့်ရကြတာပါ။ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံကမျက်စိအထူးကဒေါက်တာအေဂျန့်ကိုနီပေါ့ကိုခေါ်ပြီးမျက်စိခွဲစိတ်မှုသင်တန်းပေးပါတယ်။သူ့ရဲ့သင်တန်းပြီးမှသူကမြန်မာနိုင်ငံကိုပြန်ပြီးလူနာတွေကိုစစ်ဆေးပါတယ်။ကျွန်တော်တို့ရန်ကုန်မှာမျက်စိအထူးကသင်တန်းဖွင့်ပြီးမျက်စိတိမ်ခွဲစိတ်မှုလည်းလေ့ကျင့်ပေးပါတယ်။ဒီသင်တန်းသားတွေနဲ့အတူကျွန်တော်တို့ရှမ်းပြည်နယ်တောင်ကြီးမြို့ကိုသွားပြီးတိမ်ကြောက်မျက်စိလုံးဝကွယ်ခဲ့တဲ့လူပေါင်း900ကျော်ကိုခွဲစိတ်ကုသပေးခဲ့ပါတယ်။ကျွန်တော်နဲ့ဒေါက်တာရူဝစ်အပါအဝင်မြန်မာဆရာဝန်တွေသူနာပြုတွေအဖွဲ့ကလူပေါင်း960ကိုတပတ်အတွင်းခွဲစိတ်ကုသပေးခဲ့ပြီးမျက်စိအလင်းပြန်ရစေခဲ့ပါတယ
်ဒေါက်တာတာဘင်နဲ့အတူဒေါက်တာရူဝစ်တို့နှစ်ဦးတီထောင်ထားတဲ့ဟိမဝန္တာမျက်စိအတွင်းတိမ်အထူးကုစီမံကိန်းကနေအမောင်ကနေအလင်းဆောင်ဆိုတဲ့ရည်မှန်းချက်နဲ့မြန်မာနိုင်ငံမှာအတွင်းတိမ်ကြောင့်မျက်စိကွဲနေသူတဦးချင်းစီကိုမိနစ်အနည်းငယ်အတွင်းအခမဲ့ခွဲစိတ်ကုသပေးခဲ့ကြတာဖြစ်ပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုသွားရောက်ပြီးအခမဲ့မျက်စိခွဲစိတ်ကုသပေးသလိုနေရရင်နိုင်ငံတွေကဆရာဝန်တွေကိုလည်းထပ်ဆင့်သင်တန်းပေးပြီးလေ့ကျင့်ပေးခဲ့တဲ့အတွက်အဲ့ဒီဆရာဝန်တွေကတဆင့်အတွင်းတိမ်လူနာပေါင်း၄သန်းကျော်ကိုပြန်ပြီးခွဲစိတ်ကုသပေးနိုင်ခဲ့ကြပါတယ်။ဒေါက်တာတာဘင်ဟာအမေရိကန်ပြည်ထောင်စုယူတာတက္ကသိုလ်မှာမျက်စိအထူးကုဆရာဝန်အဖြစ်သင်ကြားပို့ချနေသလိုကဘာကျော်တက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Oxford တို့ကနေထူးချွန်စွာအောင်မြင်ခဲ့သူတဦးဖြစ်ပါတယ်။ဒါအပြင်ကဘာအမြင့်ဆုံးတောင်အများပြားကိုလည်းတက်နိုင်ခဲ့သူတဦးလည်းဖြစ်ပါတယ်။သူ့အနေနဲ့အခုလိုမျက်စိယောဂနဲ့ပတ်သက်ပြီးပရဟိတလုပ်ငန်းမှာပါဝင်လာတဲ့အကြောင်းရင်းကို VOA ကိုအခုလိုပြောပြပါတယ
်။ It's hard to say, you know, part of it may be my parents, my, you know, grandparents.But you know, I entered the field of medicine wanting to make a difference. And it was when I saw what Dr. Rui was doing.
ကျွန်တော်အခုလိုမျက်စိခွဲစိတ်ကုသပေးဖို့စေတနာဝန်ထမ်းစိတ်ပေါ်လာတာကတော့ကျွန်တော်မိဘတွေအဖိုးအဖွားတွေကြောင့်လည်းဖြစ်နိုင်ပါတယ်။ကျွန်တော်အနေနဲ့ဒီစေပညာသင်ကြားတာကအပြောင်းအလဲကိုဖော်ဆောင်လိုတဲ့အတွက်ပါပဲ။ညီပေါ်မှာဒေါက်တာရူဝစ်လှုပ်ဆောင်နေတာမြင်ရတော့ကျွန်တော်ရဲ့ရည်မှန်းချက်အကောင့်ထဲပို့ဖို့လမ်းပွင့်သွားခဲ့ပါတယ်။တိတ်ကိုအကူအညီလိုအပ်တဲ့လူအတော်များများရဲ့ဘဝကိုပြောင်းလဲစေနိုင်ခဲ့ပါတယ်။
အလားတူမျက်စိအတွင်းတိမ်အထူးကုစီမံကိန်းကိုဒေါက်တာတာဘင်နဲ့အတူတွဲဖက်တည်ထောင်ခဲ့တဲ့နီပေါ်မျက်စိအထူးကုဆရာဝန်ကြီးဒေါက်တာဆန်ဒက်ရူဝစ်ကတော့ဆင်းရဲတဲ့နီပေါ်မိဘနှစ်ဦးကနေအထူးကုဆရာဝန်ကြီးဖြစ်လာအောင်ကြိုးစားခဲ့ရတဲ့အကြောင်းရင်းမှာညီမဖြစ်သူဟာအဆုတ်ရောဂါနဲ့သူ့ရှေ့မှာတင်တည်ဆုံးခဲ့တဲ့အတွက်ဆရာဝန်ဖြစ်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအခိုင်အမာချခဲ့ကြောင်း CBS နဲ့တွေ့ဆုံခန်းမှာအခုလိုပြောပြခဲ့ပါတယ
် I saw her pass away in front of meAnd then there's a very strong determination from inside that maybe this is the profession that I should take and make healthcare available for my countrymen.
သူပြောသွားတာကသူ့ရှေ့မှာသူ့ညီမတည်ဆုံသွားတာကိုမြင်ရပြီးနောက်ပိုင်းကိုတိုင်းညီကိုလူမျိုးအတွက်ကျန်းမာရေးကုသစောင့်ရှောက်ပေးနိုင်ဖို့ဆရာဝန်ဖြစ်အောင်လုပ်မယ်ဆိုပြီးအတွင်းစိတ်ကနေပြင်းပြင်းထန်ထန်ကျွန်တော်ရည်မှန်းချက်ချမှတ်ခဲ့တာဖြစ်တယ်လို့ဒေါက်တာရူဝစ်ကပြောသွားတာပါအခုလိုမျက်စိထူးကူဆရာဝန်ကြီးတွေရဲ့အခမဲ့ခွဲစိတ်ကုသပေးတဲ့အစီအစဉ်ဟာမြန်မာနိုင်ငံအတွက်အလွန်အကျိုးရှိပြီးထိရောက်မှုရှိကြောင်းအမေရိကန်အခြေစိုက်မြန်မာဆရာဝန်ဒေါက်တာတင့်ဆွေကပြောပါရယ
်အခုအတွင်းတိမ်ကအဲ့လိုခွဲစိတ်ကုသပေးတာဒါမှကောင်းပြီးတော့မြန်မာနိုင်ငံမှာတော်တော်ကိုလိုအပ်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာမျက်စိမှာတိမ်၃မျိုးရှိတယ်ခင်ဗျာကျွန်တော်တို့အပြင်တိမ်ရဲ့အတွင်းတိမ်ရဲ့ရေတိမ်ရဲ့လို့ခေါ်ပါတယ် အခုတရားတလောက် cataract လို့ခေါ်တဲ့ဟာကတော့အတွင်းတိန်တခါမျက်စိယောဂတွေမှာနဲ့မျက်စိကိုရရဲ့အကြောင်းနဲ့မှလည်းအများဆုံးဟိုဖြစ်တဲ့ယောဂအခုပါပဲမြန်မာနိုင်ငံမှာလည်းတော်တော်များများရှိပါတယ်နိုင်ငံတကာမှာလည်းရှိတာပေါ့ဘဝနိုင်ငံမှာကတော့ဟိုအသက်အရွယ်အရာတချို့ကဟိုအရွယ်ရလာရင်ပို့ပြီးတော့ဖြစ်ကြတယ်အတွင်းတိန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဟိုဟိုခွဲစိတ်ကူတာပြီးတော့မှန်ဘလူးအတစ်ပေါ့အတုပေါ့အဲအစာထိုးလို့ရှင်တော့လူကောင်းလို့ပဲကျွန်တော်ပြန်ဖြစ်နိုင်ပါတယ်ဒါကတော့အမှန်တမ်းလိုအပ်ပါတယ
်မြန်မာအပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာမျက်စိမမြင်တဲ့သူတယောက်တက်တန်းဟာလူတက်တန်းရဲ့သုံးပုံတစ်ပုံလောက်ပဲနေရပြီးမျက်စိမမြင်တဲ့ကလေးငယ်ဆိုရင်သူ့ရဲ့တက်တန်းဟာ၅နှစ်ပဲရှိတယ်လို့ဒေါက်တာဂျက်ဖရီတာဘင်ကပြောပါတယ်သူအနေနဲ့မြန်မာနိုင်ငံမှာခွဲစိတ်ကုသခဲ့တဲ့အတွေ့အကြုံကိုလည်း VOA ကိုအခုလိုပြောပြပါဗျာ
In a country where there aren't a lot of services to the blind, it's very very difficult way of life and to be totally blind for many years and then see perfectly.
It was မြန်မာနိုင်ငံလူနာတွေအတွက်ဝန်ဆောင်မှုလုပ်ငန်းတွေမရှိတဲ့မြန်မာလူနိုင်ငံမျိုးမှာမျက်စိမမြင်ရင်ဘဝရပ်တည်လို့တိတ်ခက်ခဲ့ပါတယ်။နှစ်ပေါင်းများစွာမျက်စိကွယ်ခဲ့ပြီးပြန်မြင်ကြတော့သူတို့တွေတိတ်ကိုပျော်ရှင်ကြပါတယ်။စိတ်ချမ်းသာစရာကောင်းပါတယ်ကျွန်တော်တို့ပရဟိတလုပ်ငန်းကိုကမ္ဘာတခြားနေရာတွေကိုလည်းတိုးချဲ့ဖို့စူးစမ်းနေပါတယ
်ဟိမဝင်တာမျက်စိအတွင်းတိမ်အထူးကုစီမံကိန်းကိုနိုင်ငံတကာအလှရှင်တွေပါဝင်လှူဒန်းကြပြီးအခုဆိုရင် MacArthur Foundation ကလှူဒန်းမဲ့ American Dollar တန်းတရာအတွက်ရှောက်ထားသူအဖွဲ့ပေါင်း1900ထဲမှာစကားချင်း10ဖွဲ့ထဲမှာပါဝင်နေပါတယ်ရှင်